မြန်မာနိုင်ငံလူမှုဝန်ထမ်းကျန်းမာရေးနဲ့ကျန်းမာရေးချက်တိုင်းဝန်ကြီးလက်ဖြင့်ကုလသမဂ္ဂအကင်းမှုတို့ဟောင်းကော်ဖီအန်နာဦးဆောင်တဲ့ရခိုင်ပြည်နယ်ချန်ပေးကော်မရှင်တက်တွန်းချက်တွေကိုအကောင့်ထက်ခေါ်ရေးကော်မတီဦးဆောင်နေသူလည်းဖြစ်တဲ့ဒေါက်တာဝင်းညာအေးဟာဗိုလ်ဘူးနဲ့စောပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဒက်ကမြို့တော်ကိုရောက်ရှိမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ကလည်းသတင်းတွေမှာဖော်ပြပါတယ်။ဝန်ကြီးဒေါက်တာဝင်းညာအေးဟာဒုက္ခတွေရင်းရဲ့ပြည်ရေးဆိုင်ရာအခြေအနေတွေကိုဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့ဆင်းနွှဲဖို့ရှိတဲ့အပြင်ကောက်ဆက်စစားကလူဝင်ကြဒုက္ခတွေရှိရာစခန်းတွေကိုပါတွဲအောင်မှာဖြစ်ကြောင်းဒက်ကကမြန်မာတိုင်းရောအများရှိတွေကပြောပါတယ်ဒုက္ခတွေပြန်လဲခေါ်ယူနိုင်ငံသဘောတူညီချက်ရဘင်္ဂလားဒေ့ရှ်ဘက်ကဖေဖော်ဝါရီ19ရက်မှာပြည့်တဲ့လူပေါင်း 8,032 ယောက်ဆင်းတဲ့က917ယောက်ဟာမြန်မာနိုင်ငံမှာနေထိုင်ခဲ့ရဆိုတာထောက်ထားခံလို့နာမှုပြန်ခေါ်ယူမှာဖြစ်ကြောင်းအလို့သမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ်ဝန်ကြီးရဲ့အခုခီးစဉ်တင်ပြန်လဲခေါ်ယူဖို့အတည်ပြုထားသူတွေနဲ့ပါတွေ့ဆုံဖို့ဘင်္ဂလားဒေ့ရှ်အန်နာဘင်ကိုပန်ကြားထားကြောင်းလည်းသတင်းတွေမှာဖော်ပြပါတယ်မြန်မာဘက်ကဒုက္ခတွေပြန်ခေါ်ဖို့အသင့်ဖြစ်နေကြောင်းဒုက္ခတွေစခန်းတွေမှာနေထိုင်သူတွေသိအောင်ပြောကြားမှာဖြစ်ကြောင်းဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောကြားခဲ့တယ်လို့မုတ်တုံရာသီရောက်တော်မှာမို့ပြန်လည်ခေါ်ယူလုပ်ငန်းကိုအမြန်လုပ်ဆောင်ခြင်းကြောင့်လည်းပြောပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြီးဖို့ရဲ့ဆင်းရဲတွေကိုပြန်လည်ရှိစေရမှာအချိန်ယူရမှာဖြစ်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်အန်နာဘင်ကတော့ကုလသမဂ္ဂ UNHCR အကူအညီနဲ့ဒုတိယတုပ်လူ1000ဆင်းကိုပြုစုထားပြီးမကြာခင်မြန်မာနိုင်ငံမှာပြုလုပ်မဲ့ပူးတွဲအလုပ်သမားအဖွဲ့အစည်းအဝေးမှာမြန်မာအန်နာဘင်ကချန်ပြီးဖို့စီစဉ်ထားပါတယ်။ဝန်ကြီးဒေါက်တာဝင်းမြတ်အေးကဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံခြားရေးဝန်ကြီးနဲ့ရောပြည်ထောင်စုဝန်ကြီးတို့နဲ့မှာတွေ့ဆုံမှာဖြစ်ပါတယ်။